မြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေလို့ယူဆရသူ56ဦးလိုက်ပါလာတဲ့ဆက်လီကိုမလေးရှားအနာပိုင်တို့ကဒီကနေ့အင်္ဂါနေ့မှာကြားပြတ်တားဆီးလိုက်ပြီးလိုက်ပါလာသူတွေကိုကမ်းခြေကိုခေါ်ဆောင်သွားပါတယ်။မလေးရှားရေပိုင်တဲ့ထဲကိုဆက်လီဝင်ရောက်လာပြီးတဲ့နောက်အခုလိုကြားပြတ်တားဆီးလိုက်တာဖြစ်ပြီးဆက်လီကိုတော့မြောက်ပိုင်းကလန်ကာဝီကျွန်းကိုဆွဲယူထားခဲ့ကြောင်းရေတက်အကြီးအကဲကပြောဆိုထားပါတယ်။ဒီလူတွေလိုက်ပါလာတဲ့ဆက်လီကပြီးခဲ့တဲ့တနင်္လာနေ့တုန်းကထိုင်းနိုင်ငံတောင်ပိုင်းမှာခိတ္တဝင်ရောက်ခဲ့ပြီးဆက်လီကိုကြံ့ခံရေးစစ်စားနပ်ရိက္ခာနဲ့လောင်စာဖြည့်တင်ပြီးမလေးရှားကိုဥတီထွက်ခွာလာခဲ့တာပါ။ဒီပေါ်မှာလိုက်ပါလာသူတွေရဲ့ဆန္ဒအတိုင်းအခုလိုမလေးရှားကိုထွက်ခွာလာဖြစ်တယ်ဆိုလဲထိုင်းအနာပိုင်တို့ကပြောဆိုထားပါတယ်။မလေးရှားနိုင်ငံကိုဆက်ရောက်လာတဲ့လေစီးသူတွေဘေးကင်းလုံခြုံမှုရှိပေမဲ့လည်းဒီလူတွေပြင်းမှန်းပြီးစားလောင်နေကြတဲ့အတွက်အစားအစာနဲ့ရေပေးထားတယ်ဆိုမလေးရှားရေတက်ကြီးကပြောပါတယ်။ဆက်နေတဲ့လေပေါ်မှာလိုက်ပါလာသူအလုံးကိုတော့လူဝင်မှုကြီးကြပ်ရေးအာဏာပိုင်တို့ထံလွှဲပြောင်းပေးသွားမယ်လို့လည်းပြောဆိုထားပါတယ်။လေပေါ်မှာလိုက်ပါလာသူတွေထဲမှာတော့အမျိုးသမီး19ဦး၊အမျိုးသား18ဦး၊ယောက်ျားလေး12ဦးနဲ့မိန်းကလေးငယ်8ဦးပါဝင်တယ်ဆိုလဲမလေးရှားအာဏာပိုင်တို့ကပြောဆိုထားပါတယ်ရှင်။